ဥပင်ငဗရန်းမှာဖိတ်ပြီးနေတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုတဲ့စန္ဒပြကျောင်းသားတွေကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးထိန်းသိမ်းလိုက်ပါပြီ။ထူးခြားတာတစ်ခုကတော့ရဲတပ်ဖွဲ့ဝင်တွေဟာကျောင်းသားကျောင်းသူတွေဘေးကအားပေးတဲ့ပြည်သူတွေကိုပဲအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာမဟုတ်ပဲသတင်းယူနေတဲ့သတင်းမီဒီယာသမားတွေကိုပါအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုလုပ်ခဲ့တာပါ။အဲဒီလိုရဲတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်မှုကြောင့်သတင်းမီဒီယာသမားတွေဟာအခင်းဖြစ်ပွားရနေရာကနေဖက်ပြေးတင်းချောင်ခဲ့ရပြီးအများစုလွတ်မြောက်လာကြပြီမဲ့တချို့ကတော့ရိုက်နှက်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။သတင်းမီဒီယာသမားတွေဟာအာဏာပိုင်တွေရဲ့ပြစ်မှတ်ဖြစ်လာနေပြီလားဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ်။
မက်လာဆယ်ရဲ့ဖြစ်စဉ်ကိုအကျဉ်းပြလောက်ပြန်ပြောရရင်မနေ့ပိုင်းမှာကျောင်းသားတွေရန်ကုန်ကိုတွားရောက်နိုင်ရင်အာဏာပိုင်တွေနဲ့ညှိနှိုင်းကြတယ်လို့ဆိုပါတယ်။ညှိနှိုင်းမှုအစင်မပြေတဲ့အတွက်ကျောင်းသားတွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့တားဆီးပိတ်ပင်ထားတာတွေကိုစနစ်တကျတိုးထွက်မယ်။မရရင်ရဲတပ်ဖွဲ့ကဖမ်းဆီးအရေးယူမယ်ဆိုရင်လည်းကောင်းကောင်းမွန်မွန်ဖမ်းဆီးတာခံမဲဆိုပြီးစုံလဲစုံဖြတ်အာဏာပိုင်တွေဘက်ကလည်းအတန်ချက်ဆက်တွေနဲ့ပြောဆိုအသိပေးခဲ့ကြတယ်လို့ဆိုပါတယ်။တကယ်လက်တွေ့အင်အားကြီးနေနေတဲ့ကျောင်းသားကျောင်းသူ60-80လောက်ဟာအင်အားပြည့်ရဲတပ်ဖွဲ့ဝင်300လောက်ကိုဘလို့မှဖောက်မထွက်နိုင်ပါဘူး။တွန်းကြည့်လိုက်မရတော့မောလာပြီးနားလိုက်တစ်ချိန်တစ်ချိန်အပြန်အလှန်တွန်းဖယ်မှုဖြစ်ပြီးတဲ့နောက်ကျောင်းသားတွေဘက်ကရေတန့်တဘူးရဲတပ်ဖွဲ့ဝင်ဘက်ကိုပြစ်ပောက်တာကနေစနှစ်ဖက်စကားများပဋိပက္ခဖြစ်ပြီးရဲတပ်ဖွဲ့ဝင်တွေကမြင်မြင်တမျှကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုလုပ်ခဲ့တာပါဖြစ်စဉ်အစပိုင်းမှာသတင်းမီဒီယာသမားတွေဟာဓာတ်ပုံဗီဒီယိုရိုက်တာသတင်းယူတာလုပ်နိုင်ပေမဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကစတင်အကြမ်းဖက်လာပြီးသတင်းတောင်းလို့ထင်ရှားသူတွေကပါအကြမ်းဖက်လိုက်လံရိုက်နှက်ချိန်မှာတော့အခင်းဖြစ်ပွားရာနေရာတွေမှာခိုးအောင်မနေနိုင်တော့ပဲလွတ်ရာကျွတ်ရာထွက်ပြေးကြရပါတော့တယ်ဒီနေရာမှာရဲတွေရဲ့ဝိုင်းလိုက်ဝိုင်းအရိုက်ခံရပြီးဒေတာကန်တွေရဲ့ကဲတင်မှုကြောင့်အဖက်မခံရပဲလွတ်မြောက်လာတဲ့တီထောင်စုနေ့စဉ်သတင်းစာသတင်းတော့မောင်မျိုးကသူ့ရဲ့သတင်းစာမှာရေးသားဖော်ပြထားတာကတော့စိတ်ဝင်စားစရာကောင်းပါတယ
်။သူရေးထားတဲ့အတိုင်းပြန်ပြောရရင်ကျွန်တော်ရင်ပတ်တွင်မူ press ဟူသောစာရန်ပါအရှိ6လက်မှအနံ3လက်မှခန့်ရှိသောကပ်ပြားကိုချိတ်ဆွဲထားပြီးပြင်လက်ထဲတွင်ကင်မရာတစ်လုံးကင်ထားပြီးသူတို့ရက်နေစဉ်တွင်ရဲတပ်ဖွဲ့ဝင်တဦးကလက်မျိုးထိုးကကိုမမီဒီယာအဲ့ဒီကောင်ကိုရိုက်ရိုက်ဟုပြောဆိုနေပြီသူလူကြီးအဆန်ကိုကြားပြီးရဲတပ်ဖွဲ့ဝင်10ဦးထက်မနည်းကျွန်တော်နောက်ကိုလိုက်ကြပြီသူတို့အချိန်မျိုးတွင်ကျွန်တော်ပြေးလေတော့သည်အနောက်ကရဲတွေကညာဆန်ပြေးပြီးလိုက်ပြီသူနောက်တွင်ကျွန်တော်ရှေ့တွင်နေနေရပြီကကျွန်တော်ရှေ့မှကျွန်တော်ထံပြေးလာတော့ရဲသား5ဦးထက်မနည်းကိုပင်နောက်ကလည်း10ယောက်ထက်မနည်းလိုက်ရှေ့ကလည်း5ဦးထက်မနည်းပြေးလာရှေ့မခိုင်တော့ပဲဟန်ချက်ပြက်ကနောက်တစ်ချိန်လဲကြပြန်သည်ကျွန်တော်လက်ကြချင်းနဲ့တပြိုင်နဲ့ရှေ့ကရဲဘော်တူကပြေးကန်ချင်းနဲ့ကြုံတဲ့ဖြစ်ဆက်ဆက်ဆက်ကလေးသာထိသွားသည်။နောက်ကလိုက်လာသောရဲဘော်တူကနမတုတ်ဖြစ်လှမ်းပစ်သည်။လက်ကြသွားသောကြောင့်မထိလိုက်။ထို့နောက်လက်ကြမှုနဲ့မိလာပြီးဖြစ်သောရဲဘော်တူကနမတုတ်နဲ့ငချက်ခန့်ဆင့်ရိုက်ပြီးနောက်ပိုင်းသတင်းတော့မောင်မျိုးကိုဒေသခံတယောက်ကကယ်တင်လိုက်တဲ့အတွက်သူမြောက်သွားခဲ့ပါတယ
်။သတင်းတော့အားလုံးလူလူအသက်လူထွက်ပြေးခဲ့ကြရပါမယ်။တချို့သတင်းတော့တွေကတော့မောင်မျိုးလူကံမကောင်းပါဘူး။မြန်မာ post global သတင်းတောက်ညာလင်းထွန်းခေါ်အလင်းဒီ reporter journal သတင်းတောက်ဖြိုးအောင်မြင်တို့နှစ်ယောက်အရိုက်နှက်ခံအဖမ်းခံလိုက်ရပါတယ်အခုလိုရိုက်နှက်ခံကြရသတင်းမယူနိုင်ပဲထွက်ပြေးပုံအောင်ကြရအဖမ်းခံကြရဖြစ်တဲ့အတွက်ယာယီမြန်မာနိုင်ငံစာနယ်ဇင်းကောင်စီ MJA သတင်းစာဆရာအသင်း MJU သတင်းစာဆရာတမက MGN သတင်းစာဆရာကွန်ရက်ပန်မြန်မာအသင်းစတာတွေကကြေညာချက်တွေထုတ်ပြီးရဲတပ်ဖွဲ့ရဲ့လုပ်ရက်ကိုကန့်ကွက်ခဲ့ကြပါတယ်။တကယ်တော့လက်တလောအဖြစ်ပြက်တွေထဲမှာသတင်းတောက်တွေဖမ်းဆီးခံရတာဒါပထမအကြိမ်တော့မဟုတ်ပါဘူး။တိတ်မကြသေးခင်တုန်းကလမ်းလျှောက်ဆန္ဒပြတပိတ်မှောက်တဲ့ရွှေပြည်သားအလုံသမားတွေကိုအကြမ်းဖက်နှိမ်နင်းစဉ်တုန်းကလည်းသတင်းတောက်အထောက်အထားတွေပြသခဲ့တဲ့အချိန် 70 နဲ့ DVB သတင်းတောက်နှစ်ယောက်ခਿੱတခေါ်ယူထိမ့်သိမ်းခံခဲ့ရပါတယ်။အလားတူမက်ရှလ5ရက်မြို့တော်ခမ်းမရှိဖြစ်စဉ်မှာလည်းစောရှင်တွေကကင်မရာကင်ထားတဲ့သတင်းတောက်တွေကိုရံမှုတိုက်ခိုက်တာရှိခဲ့ဘူးပါလေ။ပြောရရင်တနည်းတခြားပိုးပို့ပြီးကြမ်းတမ်းလာတဲ့ရဲနဲ့အာဏာပိုင်အဖွဲ့အစည်းတွေဟာသူတို့လုပ်ရက်တွေကိုမှတ်တမ်းတင်မဲ့သတင်းမီဒီယာသမားတွေကိုပိုးပို့ပြီးပြစ်မှတ်ထားလာတဲ့သဘောပါ။တိတ်မကြသေးခင်တုန်းကရှမ်းပြည်နယ်ကိုကန့်ဒေသမှာတိုက်ပွဲတွေဖြစ်ပွားခဲ့စဉ်တုန်းကအစိုးရဟာအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးဥပဒေပြဋ္ဌာန်းခဲ့ပါလေ။အဲ့ဒီအထက်မှာ တရင်းမီဒီယာဥပဒေနဲ့ပုံနှိပ်ထုတ်ဝေဥပဒေကျူးလွန်သူတွေကိုတေဒံအထိချမှတ်နိုင်တဲ့စစ်အုပ်ချုပ်ရေးစီရင်ပိုင်ခွင့်အောက်ထည့်သွင်းခဲ့တာတွေ့နိုင်ပါတယ်။ဒါရီမကကိုကန့်ဒေတာသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ကြီးညာထွန်းဦးကလက်နက်ကင်တိုင်းရင်းသားတပုံခေါင်းဆောင်တွေကိုတယ်လီဖုန်းဆက်သတင်းမေးတာဟာတီစဲပုံမှစက်ခွန်မြင်းဆောင်တင်းနဲ့ညီစွန်းနိုင်တဲ့ဆိုပြီးသတင်းမီဒီယာတွေကိုသတိပေးခဲ့ပါသေးတယ်
။လက်ရှိမြန်မာနိုင်ငံမှာဆွာကြီးတဲ့ဗီဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ကိုအစိုးရနဲ့သူခုနီတစုကပဲလုံခြုံရေးရနေပြီးအာဏာပိုင်တွေကပဲလုံးဝထိန်းချုပ်ထားပါသေးတယ်။သတင်းဌာနတွေရဲ့သတင်းရယူခွင့်နဲ့ပုံနှိပ်စာနယ်ဇင်းတစ်ခုပဲလွတ်လပ်ခွင့်ရသေးတာဖြစ်ပါတယ်။အခုနောက်ပိုင်းသတင်းယူနိုင်တဲ့လွတ်လပ်ခွင့်ကိုထိပါလာတာမျိုးပါ။အခုလိုသတင်းမီဒီယာသမားတွေကိုအကြမ်းဖက်တာ၊ရိုက်နှက်တာ၊ဖမ်းဆီးတာတွေဟာဥပဒေနဲ့ညီညီစီစစ်သိမ့်ပြီးအစိုးရအနေနဲ့လွတ်လပ်စွာသတင်းရယူခွင့်ကိုအမှတ်ခံချက်ပြုလို့လည်းဖြစ်ပါကြောင်းသုံးသပ်ကြေညာလိုက်ရပါမယ်။